မြန်မာစစ်တပ်နဲ့ရဲတပ်ဖွဲ့ရဲ့အကြမ်းဖက်အနေနဲ့မူကြောင့်တိုက်ဆုံးတရားရသူတွေတိုးလာနေတာနဲ့အများသူတို့ကိုပြုစုကူတာပေးဖို့ကြိုးစားတဲ့ရှေ့တန်းကမြန်မာကြက်ချင်းနေအဖွဲ့ဝင်တွေလည်းချင်းချောက်ခံရတာတွေအဖမ်းအစည်းခံရတာတွေရှိနေတယ်လို့နိုင်ငံတကာကြက်ချင်းနေလာကြနေအဖွဲ့ IFRC ကပြောပါတယ်စစ်တပ်ကအာဏာသိမ်းပြီးတော့နလအတွင်းလူသားချင်းစာနာမှုဆိုင်ရာအချက်အတဲတွေတိုးလာနေတဲ့အတွက်အလွန်စိုးရိမ်ကြောင်းအပြည်ပြည်ဆိုင်ရာကြက်ချင်းနေနဲ့လာကြနေအဖွဲ့ကကြာတာပြည်နေ့မှာကြေညာချက်ထုတ်ပြန်ပါတယ် လူပေါင်း1000ကျော်ကိုကြက်ချီနေအဖွဲ့ကပြုစုကူတာပေးခဲ့တယ်လို့လည်းကြေညာချက်မှာပြောထားပါတယ်။မြန်မာကြက်ချီနေအဖွဲ့ကစီမှုတွေမာရင်စွာဖမ်းဆီးခံရတာ၊ချင်းချောက်ခံရတာနဲ့ထိခိုက်ဒဏ်ရာရတာတွေလည်းရှိနေပြီးတော့အဖွဲ့ပိုင်းလူနာသရင်တွေဖျက်ဆီးခံရတာတွေလည်းရှိနေတယ်လို့ IFRC ရဲ့အာရှပစိဖိတ်ဒေသဆိုင်ရာညွှန်ကြားရေးမှူးအလက်ဇန်ဒရာမက်တျိုကပြောပါတယ်။ဒီလိုရက်တွေကိုလက်ခံနိုင်စရာမရှိဘူးလို့လည်းပြောပါတယ်။ ကျမရဲ့ဝန်ထမ်းတွေကိုပရောမပြတ်မထားပဲအကူအညီလိုအပ်နေတဲ့သူတွေစီအဟံအတားမရှိတွားရောက်ခွင့်ပြုတင်တယ်လို့လည်းကြေညာချက်မှာပြောထားပါတယ်။ကြက်ချီနေအဖွဲ့ဝင်တွေကိုတက်ခိုက်တာဘယ်အဖွဲ့ရလက်ချက်လဲဆိုတာကိုတော့ကြေညာချက်မှာဖော်ပြမထားသလိုတိကိစ္ဆာနဲ့ပတ်သက်လို့အဖွဲ့ပြောခွင့်ရသူကမှတ်ချက်ပေးဖို့လည်းညင်ဆိုထားပါတယ်။ လူမှုကွန်ရက်ပေါ်ကဗီဒီယိုတစ်ခုထဲမှာတော့လုံခြုံရေးတပ်ဖွဲ့တွေကဆေးမိုးတွေကိုအနိုင်ကျင်တာလူနာသရင်ကိုတနက်နဲ့ပစ်တာစတဲ့ဖြစ်ရပ်တွေကိုတွေ့ရပါတယ်။အဲ့ဒီဗီဒီယိုပါဖြစ်ရပ်တွေကိုတိကျလွတ်လပ်စွာအတိမပြုနိုင်သေးဘူးလို့ရိုက်တာစတင်ဟာနာကပြောပါတယ်။